အခုတစ်ခါတော့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံနိုင်တို့အတွက်32နှစ်မြောက်အောင်မေဖွဲ့အခမ်းအနားအကြောင်းကိုပြောပြပေးပါဦးမယ်။ဖုံးမော်နေ့ဆိုပြီးလူသိများတဲ့ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစုံနိုင်တို့တည်ဆုံခဲ့ရတဲ့မက်လအရေးခင်ဖြစ်ပွားခဲ့တဲ့နှစ်ပတ်လည်ထိမ့်မတ်နေ့ကိုရခင်ရန်ကုန်စက်မှုတက္ကသိုလ်နေရာအခုရန်ကုန်နီးပညာတက္ကသိုလ်မှာဒီကနေ့ကျင်းပပါတယ်။ဒီအခမ်းအနားကျင်းပတာဟာနောက်အနာဂတ်မျိုးဆက်တွေကြားသမိုင်းမှန်ပျောက်ပြတ်မသွားစေဖို့ဖြစ်တယ်လို့အခမ်းအနားစီစဉ်သူတွေကပြောပါတယ်1988ခုနှစ်မက်လကျောင်းသားအရေးခင်ကနေပြီးရှစ်လေးလုံးလူမှုအုံကြွားမှုကြီးအထိဥတီစေခဲ့တဲ့အောင်မေဝယ်နေ့ဖြစ်ပါတယ်နှစ်ပတ်လည်အခမ်းအနားကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့မက်လ23ရက်နေ့ဟာမဆလဆိုးရရဲ့အထီးကရုံးနေနေရဲတပ်ဖွဲ့တွေပြစ်ခတ်တာကြောင့်ရန်ကုန်စက်မှုတက္ကသိုလ်ကျောင်းသားကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့ရတဲ့32နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီလိုနေ့ရောက်တိုင်းအောင်မေပွဲအထိမ့်မဲ့ခန္ဓာတွေကျင်းပလေရှိသလိုဒီကနေ့ရန်ကုန်နီးပညာတက္ကသိုလ်မှာကျင်းပတဲ့အခမ်းအနားနဲ့ပတ်သက်လို့တော့အခမ်းအနားကျင်းပရေးကော်မတီဖွဲ့ဝင်အောင်ကျော်စင်ကအခုလိုပြောပါတယ
်။နံပါတ်1အချက်ကတော့ဒီသမိုင်းမှန်ဆက်လက်တည်ရှိစေဖို့ပေါ့။နံပါတ်2အချက်ကတော့တက္ကသိုလ်ရဲ့ကုန်သေးကောင်သိမ့်ဖို့ပါလေ။နံပါတ်3ကတော့ဆနာဖက်ဒရယ်ပြည်ထောင်စုရေးအတွက်ပူးပေါင်းပါတယ်။ဆောင်ရွက်ဖို့ပါလေ
။ကိုဖုံးမော်နဲ့ကိုစိုးနိုင်တို့တည်ဆုံခဲ့တဲ့နေရာမှာအရေးကြီးဖြစ်တဲ့ညချင်းမှာပဲကျောင်းသားတွေကကျေပုံထိမ့်မဲ့အုပ်ကူဆောက်လုပ်ပေးမယ်။အဲ့ဒီခေတ်မဆလာအစိုးရကချက်ချင်းပဲပြန်လည်ဖြည့်ဆည်းခဲ့ပါတယ်။စေစိုးရလက်ထက်တစ်လျှောက်လုံးမှာလည်းဒီခန်းသားတွေကိုလို့လက်လက်ကျင်းပခွင့်မရခဲ့ပါဘူး။အခုဒီနေ့ခန်းသားမှာတော့အရင်ဆောက်လုပ်ခဲ့မှုတွေပုံစံတူအုပ်ကူပြန်လည်တည်ဆောက်ခဲ့ကြပါတယ်။1988မတ်လ23ရက်နေ့ညကစက်မှုတက္ကသိုလ်ကျောင်းသားတွေနဲ့အရက်သားတွေဖြစ်ပွားခဲ့တဲ့ပဋိပက္ခကိုတာဝန်ရှိသူတွေဘက်ကဖြေရှင်းပေးဖို့ကျောင်းသားတွေကတောင်းဆိုခဲ့ရကနေအာဏာပိုင်ကအင်အားသုံးဖြိုခွင်းခံခဲ့ရပြီးကိုဖုံးမော်နဲ့ကိုစိုးနိုင်တို့ကြာဆုံးခဲ့တာဖြစ်ပါတယ်။ဒီဖြစ်စဉ်မှန်ကိုပြည်သူတွေသိရှိအောင်လှုံ့ဆော်တောင်းမယ်လို့ကွန်ကျော်စင်ကစပြောပါတယ
်။ဘောင်းများဆိုလည်းဒီအရင်ပတ်သက်ပြီးတော့မိမိပြောခွင့်အောင်လည်းအခွင့်ကြေကြလူသားကြီးဆိုလေဒီနေ့ကာလမှာတော့ဆန္ဒပြောသလိုအကုန်လုံးကတော့တည်နိုင်ရင်ရှိရမရှိဘူးပေါ့လေတည်ရနေရလဲအားရစွာတည်ရှိနေရမျိုးတွေလည်းရှိရပါဘာ။ဒါပေမဲ့ကျွန်တော်တို့စိတ်ရှိရှိနဲ့ဒီဟာကိုဆက်ပြီးတော့မှာပေါ့နော်နိုင်တယ်လို့ကိုတို့အတိုင်းတားနေနိုင်တယ်လို့ဆက်လုပ်ကြမှာပေါ့လေ
ဒီကနေ့ခန္ဓာကိုနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကလည်းတဝန်လာပေးပို့ခဲ့ပါတယ်သူတို့တွေပေးဆက်တာကြောင့်တပါတီအာဏာရှင်စနစ်အောက်ကနေရုံထွက်ပြီးခိုင်မာတဲ့ဒီမိုကရေစီမတည်ဆောက်နိုင်သေးပေမဲ့ဒီမိုကရေစီအတွင်းကူးပြောင်းရေးလမ်းကြောင်းပေါ်ကိုရောက်ရှိလာတာလို့တော်ဝင်လွာထဲမှာအတိအမှတ်ပြုဖော်ပြထားပါတယ်။ကိုနိုင်တို့ကြာဆုံးခဲ့တဲ့မလ23ရက်နေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်သတ်မှတ်ပေးဖို့နိုင်ငံရေးတိုင်းဝိုင်းနဲ့တက်ကြလှူရှာသူတွေကအစိုးရအဆက်ဆက်ကိုတောင်းဆိုခဲ့ကြပါတယ်။အစိုးရကတရားဝင်သတ်မှတ်ပေးထားတာမရှိပေမဲ့လို့ဒီနေ့ကိုမြန်မာနိုင်ငံလူ့ကွင်ရေးနေ့ဖြစ်လူ့ကွင်ရေးတက်ကြလှူရှာသူတွေကတော့အထိမ့်မဲ့အခမ်းအနားတွေကျင်းပကြပါတယ်။ဒါနဲ့ပတ်သက်လို့88မျိုးဆက်ကျောင်းသားကုမြအေးက
ပြောချင်တာကတော့မြန်မာနိုင်ငံလူ့ကွင်ရေးနေ့လို့သတ်မှတ်ခြင်းသတ်မှတ်ခြင်းဆိုတာကျွန်တော်တို့ဒီဖြတ်သန်းခဲ့လူတွေနဲ့ပြည်သူများစွာသတ်မှတ်ထားရင်သတ်မှတ်ခဲ့လို့ကျွန်တော်ယူဆပါတယ်။အစိုးရကအတိအမှတ်ပြုပေးနိုင်တော့ပိုကောင်းတာပေါ့ဗျာ။ဟိုအဲ့ဒီအခြေအနေကတော့တော်တော်မရောက်သေးဘူးပဲကျွန်တော်ပြောချင်ပါတယ်။ဟုတ်
ဒီကနေ့ခန္ဓာကိုယ်တော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ပြင်ပညာရေးဝန်ကြီးကလည်းတောင်းလာပြဖို့ခဲ့တယ်လို့88နိုင်ငံရေးမျိုးဆက်တွေကျောင်းသားဟောင်းတွေပြင်ကိုဖိုးမော်နဲ့ကိုစိုးနိုင်တို့မိသားစုဝင်တွေပါတက်ရောက်ခဲ့ကြပါတယ်ခင်ဗျာ